မြန်မာနိုင်ငံကတယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်မှုပေးတဲ့လုပ်ငန်းကိုနော်ဝေးခြေဆိုင်တယ်လီနော့ကုမ္ပဏီစီကနေဝယ်ယူခဲ့တဲ့လက်ဘနွန်ခြေဆိုင် M1 Group ကလာမယ့်3နှစ်အတွင်းမှာလုပ်ငန်းတွေချက်ထွင်နိုင်ဖို့အတွက်အမေရိကန်ဒေါ်လာတန်330သုံးဆွဲမှာဖြစ်ကြောင်းအဖွဲ့အမှုဆောင်အရာရှိချုပ် SM Marketing ကနေပြောပါတယ်ဒီငွေကိုဆက်သွယ်ရေးကွန်ရက်တိုးချဲ့ဖို့အပြင် broadband စနစ်တက်ဆင်ဖို့နဲ့ဝန်ဆောင်မှုတွေပေးရမှာသုံးမယ်လို့ Meterkey ကရဲ့ပြောကြားချက်ကို Bangkok Post သတင်းမှာဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံမှာကျုံနေရတဲ့စိန်ခေါ်မှုရှိတဲ့ဝန်ကျင်ကိုရှောင်တာထက်လက်ရှိနိုင်ငံရေးအခြေအနေကိုဂရုမစိုက်ဘဲမြန်မာပြည်သူတွေအတွက်ကမ္ဘာအဆင့်မီဝန်ဆောင်မှုပေးဖို့လုပ်မှာဖြစ်ကြောင်းလည်းပြောပါတယ်။ Telenor ကဇူလိုင်လထဲမှာဒေါ်လာ105သန်းနဲ့ M1 Group ကိုရောင်းချဖို့အတွက်သဘောတူခဲ့တာဖြစ်ပါတယ်။စီမင်းစီကံပိုင်းဆိုင်ရာအတည်ပြုချက်တွေမရသေးပေမဲ့မြန်မာနိုင်ငံသား55သန်းတဲ့က19သန်းလောက်သုံးစွဲနေတဲ့တယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းကိုလက်ဘနွန်နိုင်ငံဘေရုတ်ခြေစိုက်ကုမ္ပဏီကနေထိန်းချုပ်နိုင်တော့မှာဖြစ်ပါတယ်။သုံးစွဲသူတွေရဲ့လက်ကင်ဖုန်းနဲ့အင်တာနက်သုံးစွဲမှုကိုစောင့်ကြည့်နိုင်တဲ့ spyware ထားပေးဖို့စစ်တပ်ညွှန်ကြားချက်ကိုမလိုက်နာခြင်းနဲ့အတွက်မြန်မာနိုင်ငံကနေထွက်ဖို့အတွက် Telenor ကဆုံးဖြတ်ခဲ့တယ်လို့လည်းသတင်းမှာဖော်ပြထားပါတယ်။